ဒီဘက်ရောက်အမေရိကန်နိုင်ငံသားတွေအတွက်ကမ္ဘာလုံးဆိုင်ရာသတိပေးချက်တစ်ချက်ကိုအမေရိကန်နိုင်ငံသားရဲ့ဌာနကထပ်ပြီးတိုးမြင့်လိုက်ပါတယ်။အမေရိကန်နိုင်ငံသားတွေနဲ့အကျိုးစီးပွားတွေပေါ်အကြမ်းဖက်ဝါဒီတွေတိုက်ခိုက်နိုင်ခြင်းဆန္ဒပြပွဲတွေနဲ့တခြားအကြမ်းဖက်လို့ရတွေရဲ့ချင်းချောက်မှုတွေဆက်ရှိနေသေးတဲ့ပေါ်စိုးရိမ်ရဆဲဖြစ်တယ်လို့ဆိုပြီးတော့အဲ့လိုတိုးမြင့်လိုက်တာပါ။အာရစ်စစ်သွေးတော်တွေပေါ်အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကိုလက်တုံ့ပြန်တိုက်ခိုက်လာနိုင်ခြင်းဟာတိုးလာတယ်လို့တာဝန်ရှိသူတွေအနေနဲ့ယုံကြည်တဲ့ကြောင်းနိုင်ငံသားဌာနကတောက်ကြနေမှာပြောပါတယ်။အထူးသဖြင့်တော့အရှေ့လေဘန်မြောက်အာဖရိကဥရောပနဲ့အာရှဒေသတွေမှာပါအမေရိကန်အနောက်နိုင်ငံတွေနဲ့မဟာမိတ်အကျိုးစီးပွားတွေဟာအန်ဒရယ်ရှိနေတယ်ဆိုပြီးတောက်ကြနေထုတ်ပြန်ကြမှာဖော်ပြထားပါတယ်။အားလျက်ကာလတွေအပါအဝင်အမေရိကန်နိုင်ငံသားအများပြားစုဝေးတတ်တဲ့အားကစားပွဲတွေ၊ဟိုတယ်တွေ၊ကလပ်တွေ၊စားတောက်ဆိုင်တွေ၊ကုန်တယ်ကြီးတွေနဲ့ကမ္ဘာလက်ခီးတွေအသွားများတဲ့တခြားနေရာတွေကိုအစွန်ရောက်ဝါဒီတွေကပိတ်မှတ်ထားတိုက်ခိုက်လာနိုင်တယ်လို့နိုင်ငံရေးဌာနကသတိပေးထားပါတယ်။မြေအောက်တည်ယူပို့ဆောင်ရေးစနစ်တွေနဲ့လေကြောင်းခီးသွားလို့အများပြည်သူတည်ယူပို့ဆောင်ရေးစနစ်တွေကိုအကြမ်းဖက်တိုက်ခိုက်နိုင်ခြင်းအပေါ်ကိုလည်းနိုင်ငံရေးဌာနကထပ်ပြီးသတိပေးထားပါတယ်။